ဒီနေ့ကျင်းပတဲ့ဥရောပကောင်စီစည်းဝေးမှာယူကရိန်းကိုကူညီရေးရုရှားပေါ်သဘာဝစွန့်အင်မီခုံနေရတာရှင်းချရေးနဲ့ရုရှားကျူးကျော်စစ်နဲ့ဆက်နွယ်ဖြစ်လာတဲ့စန္ဒယိကလူကြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့စီစဉ်ထားပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတင်ကွန်းပြောကြားဖို့ရှိပါတယ်။ဒီချိန်မှာပဲယူကရိန်းနိုင်ငံမှာကီးပြုတ်ရဲ့မြို့တယ်နဲ့1540ပြည်နှစ်ပတ်လည်နေ့ကိုကျင်းပကြပါတယ်။ယူကရိန်းနိုင်ငံပြန်လည်ထူဆောက်ရမှာတကမာလုံးရဲ့အားထုတ်မှုလိုအပ်တဲ့အချိန်ဘလို့အကောင်းဆုံးကူညီနိုင်မလဲဆိုတာကိုဆွေးနွေးကြပါမယ်လို့ဥရောပကောင်စီရဲ့ဥက္ကဋ္ဌ Charles Michel ကပြောပါတယ်။ရင်းနှီးတဲ့သဘာဝတန်ခွေဈေးမြင့်တက်လာတာနဲ့ဆက်ဆက်လို့စားတောက်ကုန်ဈေးနှုန်းတွေတက်လာတဲ့အကြောင်းကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့သူကဆိုပါတယ်။ယူကရိန်းနိုင်ငံမှာတော့ရုရှားတပ်တွေက Siberia Road Donetsk မြို့ကိုဆက်လက်တိုက်ခိုက်နေပြီးမြို့အဆောက်ဦး90ရာခိုင်နှုန်းပျက်စီးသွားခဲ့တယ်လို့ Tamara Zelensky ကတနင်္ဂနွေနေ့ကဗီဒီယိုမိန့်ခွန်းမှာပြောကြားပါတယ်။ Tamara Zelensky ကအရှေ့ပိုင်းကခါကစ်မြို့ကိုသွားရောက်ပြီးယူကရိန်းတပ်တွေကိုတွေ့ဆုံစုချင်းမြင့်ခဲ့ပါတယ်။ယူကရိန်းရဲ့ဒုတိယအကြီးဆုံးမျိုးကနေရုရှားတပ်တွေကိုအောင်မြင်စွာမောင်းထုတ်နိုင်ကြောင်းတပ်ရဲ့ဒီခီးကီစင်ကပြတ်သားနေတာပါ။ဒါပေမဲ့ခါကစ်ဒေသရဲ့31ရာခိုင်နှုန်းကိုရုရှားတပ်တွေကသိမ်းပိုက်ထားတဲ့အတွက်ကြောင်းယူကရိန်းတပ်တွေရဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအာလိုဆင်နီယူပော့ကပြောပါတယ်။တောင်ပိုင်းစိတ်ကမြို့ခါဆောင်ဝင်းကျင်နေရာတွေကိုပြန်လည်သိမ်းပိုက်နိုင်ဖို့ယူကရိန်းကတမ်းပြတ်ထိုးစစ်ချက်ကိုတနင်္ဂနွေနေ့ကဆင်နွှဲလိုက်ပါတယ်။ဒါပေမဲ့ရုရှားနိုင်ငံရဲ့ဝန်ကြီးစာဒီလက်ဖရော့ကတော့ဒိုနက်စ်နဲ့လွန်ဟန့်စ်ဒေတာလုံးပြောက်ရေးဟာဦးစားပေးလုပ်ငန်းဖြစ်ပြီးအဲ့ဒီဒေတာကိုလွတ်လပ်တဲ့နိုင်ငံတွေဖြစ်ရုရှားကရှုမြင်ကြောင်းပြည်သူ့ရုံးမြင့်တန်ကြား TF1 ကိုတနင်္ဂနွေနေ့ကပြောလိုက်ပါတယ်